ရာထူးကနေဖယ်ရှားခံခဲ့ရတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ချာသူဟာနိုင်ငံတည်းကထွက်ခွာအောင်တွန်းအားပေးတာခံခဲ့ရတယ်လို့ဆိုပြီးယူကရိန်းနိုင်ငံအနာဂတ်အတွက်တိုက်ပွဲဝင်သွားဖို့အဆင်သင့်ရှိနေတယ်လို့ပြောလိုက်ပါတယ်။တောက်ချာနေကရုရှားနိုင်ငံရော့စတိုအိုတိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာယာနူကိုဗစ်ကအထိုက်ခံတွေဟာအကြမ်းဖက်မှုတွေနဲ့အကြောက်တရားကြီးစိုးအောင်လုပ်ပြီးတော့ယူကရိန်းနိုင်ငံကိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့လည်းပြောဆိုလိုက်ပါတယ်။Kiev မြို့မှာရှိတဲ့ဂျားပြတ်ဆူရဟာတရားဝင်မှုမရှိဘူးလို့လည်းသူကပြောပါတယ်။အာနာကိုသူ့အဆိုလူနည်းစုဖြစ်တဲ့ Fascist Wardy လူငယ်တွေကသိမ်းယူခဲ့ကြတာလို့ပြောပါတယ်။လက်ရှိအခြေအနေကိုဖြေရှင်းဖို့နီလန်ဟာဒီနေ့အစောပိုင်းရွေးကောက်ပွဲတွေအစောတလင်ကျင်းပနိုင်မှုအတွက်သူနဲ့အတိုက်ခံတွေကြားအစောပိုင်းတုန်းကရရှိခဲ့တဲ့သဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ဖြစ်တယ်လို့ Mr. Yanukovych ကပြောပါတယ်။ယူကရိန်းနိုင်ငံမှာတိတ်မကြခင်ကဖြစ်ခဲ့တဲ့အထိကျုံတွေအတွေ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းသူပြောသွားပါဗျ။ KF မြို့လမ်းမတွေနဲ့ရင်ပြင်တွေမှာရှိတဲ့အဟတ်ဓာတ်တွေကိုချက်ချင်းဖယ်ရှားပေးပြီးတော့လက်နက်ကင်တပ်ဖွဲ့တွေမြို့တော်ကနေထွက်ခွာပေးရလိမ့်မယ်လို့လည်းသူကဆိုပါတယ်။တိုင်းပြည်များဖြစ်ပျက်ခဲ့တဲ့ကိစ္စတွေအတွေ့သူစိတ်မကောင်းဖြစ်ရတဲ့အကြောင်းယူကရိန်းပြည်သူတွေကိုပြောဆိုခဲ့တယ်လို့တရားမဲ့လုပ်ရက်တွေကိုဟန့်တားပြီးတိုင်းပြည်ကိုတည်တည်ငြိမ်ဖြစ်အောင်ထားနိုင်တဲ့စွမ်းအားသူ့မှာမရှိခဲ့ဘူးလို့လည်းမစ္စတာယာနူကိုဗစ်ကပြောသွားပါတယ်။မစ္စတာယာနူကိုဗစ်ဟာပြီးခဲ့တဲ့သတင်းပတ်က KF မြို့တော်ကနေထွက်ခွာသွားခဲ့ပြီးတော့သူဘယ်ရောက်နေလဲဆိုတာကိုဘယ်သူမှသေချာမသိခဲ့ရပါဘူး။ဂျားပြတ်ဆူရကတော့သူနဲ့တခြားအရာရှိတွေကိုဆန္ဒပြသူအများအပြားကိုတတ်ဖြတ်မှုနဲ့ဆွဆွဲပြီးတော့ပြီးခဲ့တဲ့သတင်းပတ်ကသူ့ဘော်ဖမ်းဝရမ်းထုတ်ထားပါတယ်ရှင်။